စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်ဖွဲ့တို့ကြားနှုတ်အားဖြင့်အပြစ်ရထားတဲ့အခြေအနေမှာပဲဒီကနေ့ဒီဇင်ဘာလ15ရက်နေ့ရခိုင်ပြည်နယ်နေ့ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပပြုလုပ်ပါတယ်။အခုလိုမျိုးစစ်ကောင်စီကကျင်းပတဲ့ရခိုင်ပြည်နယ်နေ့ဆိုတာကရခိုင်နေအတွက်တော့အနှစ်သာရတစုံတရာမရှိပါဘူးလို့ရခိုင်နိုင်ငံရေးသမားတွေကြားယူဆတာတွေရှိပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင်။
ဒီကနေ့ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့48ကြိမ်မြောက်ရခိုင်ပြည်နယ်နေ့ကိုပျော်ပွဲရှင်ပွဲတွေအဖြစ်ရခိုင်ပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီကဦးဆောင်ကျင်းပပါတယ်။စစ်ကောင်စီကျင်းပတဲ့ရခိုင်ပြည်နယ်နေ့မှာစစ်ကောင်စီနဲ့နှိစက်သူတွေနဲ့ဌာနဆိုင်ရာတွေလောက်သာအလေးထားပါဝင်ကြတယ်လို့ရခိုင်အရေးလေးလာတုံသက်သူဦးဖေတန်းကပြောပါတယ
်။မြို့နယ်တိုင်းမှာဒီလိုလှုပ်ပါတယ်။လှုပ်တယ်ဆိုရင်အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတော့ပထမဆုံးဒီကူကတကယ်ခံစားမိပြီးတော့နိုင်ငံရေးရခံစားမိပြီးတော့တက်တက်ကြွကြွပါဝင်ပူပေါင်းတာကိုပဲအောင်မြင်တယ်လို့ပြောရမှာပေါ့အခုကတော့ဒီလိုပြောတော့ဖြစ်တာပေါ့အဲဌာနဆိုင်ရာတွေရှိမယ်ဒီလိုတက်မြေသားတွေရှိမယ်ပြီးတော့ဒီဆိုင်မျိုးပါတီဝင်တွေရှိမယ်အဲလိုပြီးတော့ဒီလိုဘက်ကပေါ့နော်စုတွေပေးပြီးတော့ပြောင်းစားတဲ့လူတွေရှိမယ်အဲဒီအပိုင်းဝိုင်းတွေရှိမှာပေါ့ဒီလိုတွေကတော့မျိုးတိုင်းမှာအနေနဲ့အများစုကရှိကြပါတယ်အစ်စ်တင်မှာကြတော့မျိုးတော်ဆိုတဲ့အခါမှာဒီလိုပို့ပြီးတော့ပွဲကိုစီအောင်လုပ်တာပေါ့နော်အခုပြည်ချင်းတွေကဖိတ်ပြီးတော့အခြားပြောင်းဝဲရှင်မွေးတွေကပါဝင်ပြီးတော့ဒီလိုလုပ်ပါတယ်ဆိုတော့ဒါကတော့ပွဲဖြစ်တယ်ပွဲအဖြစ်တော့ဖြစ်တယ်ဒါပေမဲ့တကယ်နော်ဒီလူတွေတာမန်ပြည်သူတွေပေါ့နော်အဲ့ဒီလူတွေကတော့မပါဝင်ရဘူးဒီလိုနဲ့ဆွေးနွေးပတ်သက်တဲ့လူတွေပဲတက်ရောက်ပြီးတော့ပွဲတစ်ခုအဖြစ်လုပ်လိုက်တာတော့မဖြစ်ပါဘူးခင်ဗျဟုတ်ကဲ့
ဒါအပြင်ရခိုင်ပြည်နယ်နေ့ဟာရခိုင်ပြည်သူတွေအတွက်နိုင်ငံရေးအရာအနှစ်သာရတစုံတရာမရှိသလိုရခိုင်တပ်ဖွဲ့အေအေပေါ်လာပြီးနောက်ပိုင်းမှာရခိုင်ပြည်နယ်နေ့ကိုရခိုင်ပြည်သူတွေအလေးထားတာမရှိတော့ဘူးလို့လည်းဥဖေတန်းကပြောပါတယ
်ပြည်နယ်နေ့ကိုအရင်ကတော့ကြည့်ခဲ့တာပုံဝင်ခဲ့တာကပျော်မွေးရှင်မွေးတပွဲလောက်ဖြစ်တယ်ရလေရောက်ပြီးမှနောက်ပိုင်းမှာရောက်ပြီးတဲ့နောက်ပိုင်းမှာဒါအနှစ်သာရကိုဆန့်ကျင်လာတဲ့လူတွေရှိကြတယ်နိုင်ငံရေးအဖြစ်ဆန့်ကျင်လာကြတယ်အဲဒီအချိန်မှာတော့ဒါကကျွန်တော်တို့လူရှင်နဲ့ဒီပိုင်းအရှိခွင့်ကိုပြသခွင့်ကိုဒီမှာကိုပါတိခွင့်ရှိတဲ့အနှစ်သာရတွေဘာမှမရှိတဲ့နော်ဒီနေ့ပြည့်တဲ့အခွင့်အရေးပေါ့အဲ့အရာမျိုးဒီကိစ္စကမြင်လာတဲ့အတွက်အရင်တုန်းကဆိုတော့သိပြီးတော့စိတ်ဝင်စားတာမရှိရတော့ဘူးတွားရောက်ပြီးတော့ဟိုဒါအပြောတော်တဲ့တုန်းကသိရှိတဲ့ဘူး
ရခိုင်ပြည်နယ်မြို့တော်စစ်တွေမှာနေထိုင်တဲ့ရခိုင်ဒေသခံသူဖြစ်တဲ့မခင်ဖုံးသူစော်ကလည်းစစ်ကောင်စီကကျင်းပပေးတဲ့ရခိုင်ပြည်နယ်နေ့ကိုအတိအမှတ်မပြုနိုင်ဘူးလို့ပြောပါတယ
်ဟုတ်ကဲ့ဒီအခုလက်ရှိအချိန်မှာရခိုင်ရှင်နဲ့ကြတော့ဒီစစ်ကောင်စီကကျင်းပတဲ့အပွဲဖြစ်လို့လည်းမပါတဲ့အပိုင်းလေးတစ်ပိုင်းရှိရပါတော့နောက်ထပ်ကကြတော့ရခိုင်ပြည်နယ်ကကိုယ့်အတွက်ဘာမှထူးခြားမှုလည်းမရှိဘူးတော့အမျိုးအတိအမှတ်လည်းမပြုဘူးပေါ့နော်အဲ့လိုမျိုးအဲ့ဒါကြောင့်ပါဝင်မပါဝင်ဖြစ်တာပေါ့ဟုတ်ကဲ့
ရခိုင်ပြည်သူတွေအတိမတ်ပြုပါဝင်တာနဲပါတယ်ဆိုပေမဲ့လည်းစစ်ကောင်စီကတော့ဒီကနေ့ကြာရောက်တဲ့ရခိုင်ပြည်နယ်နေ့မှာစင်တင်တေးဂီတာတွေအပါအဝင်ပြည်နယ်ဂုံတူးဆောင်လူမှုထူးချွန်စုတွေပေးအပ်တာတွေပျော်ပွဲရှင်ပွဲတွေကိုငွေကြေးအကုန်ကျခံကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်နေ့ဆိုတာဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းတိုင်းအဆင့်ရှိတဲ့ရခိုင်တိုင်းဒေသကြီးကိုမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလအစိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်31အရရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်တတ်မှတ်ပေးခဲ့တာကိုအထိမ့်မဲ့ပြုထားတာဖြစ်ပါတယ်ခင်ဗျာ။